ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နေအောင်ကြိုးပမ်းတဲ့အနေနဲ့ EU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေထဲကနိုင်ငံခြားသားခီးသွားတွေဝင်ရောက်ခွင့်ကို EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းခီးသွားလာမှုတွေအပေါ်ကန့်သတ်ချက်အစ်တွေဒီကနေ့ချမှတ်လိုက်ပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ900ကျော်ရှိလာပြီးတဲ့နောက်နိုင်ငံတွင်ခီးသွားလာမှုတချို့ကိုသတင်းသဘာကြားရယူပိတ်ပစ်လိုက်တာပါ။တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်တွေတွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မာရီဆန်ကလည်းလက်ရှိအခြေအနေကိုလူသားတွေရဲ့ကျန်းမာရေး၊ဘေးကင်းလုံခြုံမှုဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကြေညာထားပြီးတော့တိကျခွဲနေထိုင်မှုတွေနဲ့ညမထွက်ရကာဖျူအမိန့်နဲ့ထုတ်ပြန်ထားပါတယ်။ယောဂါကူးစက်မှုပေါင်း300ကျော်ရှိနေတဲ့ဘရာဇီးလ်နိုင်ငံမှာလည်းလူစုလူဝေးကြသွားလာမှုတွေရှောင်ကြဉ်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပေါ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်နိုင်ငံပေါင်း160ကျော်လောက်ကလူပေါင်း 38,500 ကျော်မှကူးစက်ဖြစ်ပွားနေပြီးတော့သေဆုံးသူက 9,500 ကျော်ရှိနေပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကအတည်ပြုထားပါတယ်။ကူးစက်မှုတွေနဲ့သေဆုံးသူအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ကူးစက်ခံရပြီးတော့ပြန်ကောင်းလာသူတွေကတော့ 8,000 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ထိရောဂါကူးစက်သူမရှိသေးတဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။